ကချင်ပြည်နယ်ရင်းစေးရေးပြိပခတွေကြောင့်နှစ်နှစ်ချီဆစ်ဆောင်နေရတဲ့ပြည်သူတွေနေရရင်လုံခြုံစိတ်ချစွာပြန်နိုင်ရေးကတော့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုခိုင်မာမှပဲပြန်ဖို့ဖြစ်နိုင်မယ်လို့ကချင်စစ်ပြေးဒုက္ခသည်တွေနေရပြန်ရေးဦးဆောင်ဆောင်ရွက်ပေးနေတဲ့ကော်မတီဥက္ကဋ္ဌကပြောပါတယ်။ကချင်ပြည်သူတွေပြန်ကြမယ်မူလနေရာတွေမှာမိုင်းရှင်လင်းရေးပုံမှန်နေလူနေမှုဘဝတွေမှာနေရာပြန်လည်ချထားရေးနဲ့စိတ်ပိုင်းဆိုင်ရာကုစားနိုင်မယ့်အရေးတွေကိုလည်းစနစ်တကျအချိန်ယူဆောင်ရွက်ဖို့လိုမယ်လို့ကချင်ဘာသာရေးခေါင်းဆောင်ကဆိုပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကချင်ပြည်နယ်အတွင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုထိလည်းစည်ရေးတင်းမာနေတဲ့အခြေအနေကြောင့်ကချင်ပြည်နယ်တွင်အစိုးရထိန်းချုပ်နေပြီးနောက်ကချင်နဲ့နှက်ကင်တက် KIA ထိန်းချုပ်နေပြီးနဲ့တရုတ်မြန်မာနယ်စပ်တို့ကြားမှာရှိတဲ့စစ်ဘေးစစ်ဆောင်စခန်းတွေနဲ့ဘေးလွတ်ရာနေရာတွေမှာတင်းချောင်နေသူစစ်ဘေးဆောင်ပြည်သူပေါင်းကတသိန်းကျော်ရှိနေဆဲဖြစ်ပါတယ်။ဒီစစ်ဆောင်တသိန်းကျော်နေရရင်ပြန်နိုင်ရေးနောက်ပြီးတော့နေရပြန်တဲ့သူတွေပြန်လည်းအခြေချနေထိုင်ရေးတွေအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒီလိုမျိုးစစ်ဆောင်ပြည်သူတွေဘေးရန်နေရခင်ခင်နဲ့ပြန်လည်အခြေချနေထိုင်ရေးကကချင်ဒေသတွေမှာအမှန်တကယ်စစ်မီးငြိမ်းနိုင်မှုနဲ့ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုစာချုပ်တွေလက်မှတ်ရေးထိုးမှပဲပြန်မှုအရေးကဖြစ်နိုင်မယ်လို့ကချင်စစ်ဘေးဆောင်ပြည်သူများကူညီဆောက်ရှောက်ရေးကော်မတီKACC ရဲ့ဥက္ကဋ္ဌဒေါက်တာ Clem Samson က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီ NRDC နဲ့ကျွန်တော် KACC အပြည့်အစုံ message နေမှာတွေ့တဲ့ဒီဆုံးပွဲရဲ့ not set box ဆွေးနွေးခြင်းဖြစ်တဲ့ကျမ်းမှာနေရပြန်တဲ့အချိန်မှာဘယ်လိုလုံးဆောင်ရမယ်ဆိုတာကိုဆွေးနွေးတဲ့သဘောမျိုးရှိတယ်ဆုံးဖြတ်ချက်ချတာတော့မရှိခဲ့ဘူးအဲဆိုတော့နေရပြန်ရေးမှာအခုအချိန်မှာကိုယ်သဘောဆန္ဒမျိုးကိုပြန်တဲ့လူတွေလည်းရှိတယ်နောက်ပြီးဒီအတင်းတော်ရဲ့ဥဆောင်မှုမှာပြန်တဲ့လူတွေလည်းရှိကြတယ်ဒါပေမဲ့ကျွန်တော်တို့ဒီ KCC နဲ့ NRBC တို့ဒီနေ့အစောတော့ပေါင်းပြီးမှစနစ်တကျပြန်လာကတော့မရှိသေးဘူ
းဟုတ်ကဲ့ရှင
်ဒါတော့အားလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KA နဲ့အစိုးရရဲ့ဒီနုနုဖက်သဘောတူလက်မှတ်ရေးထိုးခြင်းပိုင်လက်ချူရီမှာပြီးမှပဲကျွန်တော်တို့ကတော်ရင်ဝင်အကောင့်တွေပေါ်နေမှာဖြစ်တယ်အခုပြန်လာကတော့ကျွန်တော်တို့စိုးရင်ကြတဲ့ရှိတာတော့ညညမှန်ကိစ္စတွေဒီလက်နက်ကင်ဖွဲ့စည်းတွေနေတဲ့ခန်းနဲ့အင်တမဘေနီကတ်ဆိုတာနေတဲ့ရွာတွေပြန်တဲ့အရေးကိုကျွန်တော်ကစိတ်ပူစရာတော့ရှိတယ်အဲ့ဒါတွေကတော့
ဆရာအဲ့တော့အဓိကကဆိုသူတို့နေရာကိုပြန်မယ်ဆိုလို့ရှိရင်မူရင်းသူတို့ရဲ့နေရာရင်းဆိုပေမဲ့ပြန်ပြီးအခြေချဖို့အတွက်အခက်ခဲဖြစ်နိုင်တာတွေလည်းရှိတယ်ပေါ့နော်သူတို့ပြန်ပြီးတော့မှလူမှုဘဝပြန်တဲ့ထူထောင်တာတွေလည်းဟိုခက်ခဲနိုင်တယ်လို့စီးပွားရေးပိုင်းလည်းသူတို့ပြန်ပြီးအခြေချနိုင်မှုလည်းရှိနေတော့အဲ့ဒီအတွက်ကိုရောဆရာတို့ဘယ်လိုများစီစဉ်ထားတာရှိပါလဲရှင
်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီတရားဝင်ပြန်တဲ့ဆိုတဲ့ဒီစကားကအရေးကြီးတယ်ဆင်မနိုင်ငံတကာရဲ့စံချိန်စံညွန်းနဲ့အညီဆိုတဲ့စကားကတိတ်ကြီးကြီးတယ်ဆိုတော့နိုင်ငံတကာစံချိန်စံညွန်းလို့ပြောတဲ့နေရာမှာနိုင်ငံတကာရဲ့ကူညီမှုကဆက်သွားမယ်နိုင်ငံတကာရဲ့ကူညီမှုကသူတို့ပြန်တဲ့အချိန်မှာဆက်လက်ရရှိမှသာလျှင်သူတို့ရဲ့ဒီတစ်နှစ်နှစ်နဲ့နောက်ပိုင်းမှာသူတို့အဆင်ပြေသွားမယ်အခုချိန်မှာဒီပြန်ယုံနေတော့ဘာမှအဆင်ပြေမှာမဟုတ်ဆင်မ
နောက်တစ်ခုကဆရာတို့ရဲ့စိတ်ပိုင်းဆိုင်ရာရောဆရာတို့ကတစ်ချောင်းလုံးဒီဒုက္ခသည်စခန်းကြီးထဲမှာပဲနေခဲ့ရတယ်ပေါ့နော်တို့နေခဲ့ရပြီးတော့မှတကယ်လူမှုဘဝတွေကိုပြန်သွားရတဲ့ခါမှာတို့ကြုံခဲ့ရတဲ့စိတ်ခံစားမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ကလေးတွေလည်းရှိမယ်အမျိုးသမီးတွေလည်းရှိမယ်တက်ကြီးရုံတွေလည်းရှိမယ်နောက်ဒီထိခိုက်ဒဏ်ရာရခဲ့တဲ့လူတွေလည်းရှိမယ်တို့အတွက်စိတ်ပိုင်းဆိုင်ရာကိုရောဆရာတို့ဘယ်လိုပြန်ကုစားပေးဖို့အစီအစဉ်တွေရှိပါလဲရှင
်အဲဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဟိုအဓိကပေါ့ဒါကြောင့်မို့ကျွန်တော်ကတော့ဟိုကလေးတွေရဲ့ပညာရေးပေါ့ပညာရေးကတော့မိဘတွေစိတ်သက်သာစေမဲ့ပူဇော်နေတကူဖြစ်တယ်အဲသူတို့ရဲ့ဒီအချမ်းစီဒီစိတ်ပိုင်းဆိုင်ရာကြတော့ကျွန်တော်တို့ဒီကိုယ်ကိုယ်ယုံကြည်ရာဘာသာတရားမှလည်းကျွန်တော်ကပြန်ပြီးမှဒါအားကိုးဖို့ရှိတယ်ပြည်နိုင်ငံရဲ့စီမီးပညာရေးဟိုကုစားမှုတွေကိုလည်းကျွန်တော်ထည့်သွင်းရမှာဖြစ်ပါတယ်ဒီအခြေခံမှာဆောင်ရွက်တဲ့ကိစ္စတွေမှာအခက်အခဲတွေဟိုလိုအပ်မှုတွေကိုတွေးလို့ရှိရင်ကျွန်တော်တို့ကNBC ကိုတရားဝင်ပြန်ပြီးမှတွေ့ဆုံပြီးမှကျွန်တော်ပြောပြဖို့အချက်တခုရှိတယ်ဒီနေရာပြန်ရေးဆိုတဲ့ကိစ္စမှာ KIO control area မှာရှိတဲ့ IDB ကိစ္စတွေလည်းပါပါလေအစိုးရ area မှာရော KIO area မှာရောရှိနေတဲ့ IDB တွေလုံခြုံစိတ်ချစွာပြန်နိုင်ဖို့ကိုကျွန်တော်ကစပြေးမှ KIO ကိုရော KIO NBC ကိုရောဟိုစက်သက်ဆိုင်ရာပြည်နယ်စိုးရောဆက်လက်ပြီးမှကျွန်တော် ဟိုဆွေးနွေးတင်ပြတော့မှုရှိပါတယ
်ဒီလိုမျိုးကချင်ပြည်နယ်တွင်းကဆစ်ဆောင်ပြည်သူတွေနေရအများဆုံးပြောင်းနိုင်မှုကတော့ပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အတူကချင်ပြည်နယ်အစိုးရရဲ့ဦးဆောင်မှုနဲ့အမျိုးသားပြည်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့လုပ်ငန်းဖော်ဆောင်ရေးအဖွဲ့တွေနဲ့ကချင်စစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးတေကေဒီစီတို့ဟာပြီးခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မြစ်ကြီးနားမြို့ကပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါကတော့ဒုတိယအကြိမ်ဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆစ်ဆောင်စခန်းတွေထဲထိသွားရောက်ပြီးတော့စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေရဲ့သဘောဆန္ဒတွေကိုကွင်းစည်းလေးလာစုံစမ်းဆစ်ဆောင်စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးတွေကိုအကောက်ထည့်ဖို့ဆောင်ရွက်မယ်လို့ကချင်ဆစ်ဆောင်အရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်။
မဆုမောင်ပြပြသွားတာပါရှင်။